လစ်ဗျားနိုင်ငံတလွာဆန္ဒပြသူတွေကနိုင်ငံရေးပါတီရုံးတွေကိုဝင်စည်းခဲ့ရတာနေပြီးတော့လစ်ဗျားနိုင်ငံအရှေ့ပိုင်းဘင်ဂါဇီမြို့နားကအချင်းထောင်ကနေအချင်းသား1000ကျော်လွတ်သွားခဲ့ပါတယ်။စနေနေ့ကအယ်ကူဖီယာအချင်းထောင်ဖောက်မှုကဆန္ဒပြမှုတွေနဲ့ဆက်ဆက်မှုရှိမရှိအချင်းသားတွေဟာအပြင်ကလူတွေရဲ့အကူအညီကိုရယူခဲ့ခြင်းရှိမရှိဆိုတာကတော့ကွဲကွဲပြားပြားမသိရသေးပါဘူး။သတင်းစာရှင်းလင်းပွဲအတွင်းမှာဝန်ကြီးချုပ်အလီစီဒန်ကသူတို့ပတ်ဝန်းကျင်မှာအချင်းထောင်ရှိနေတာကိုမလိုလားတဲ့ဒေသခံတွေကထောင်ဖောက်ထွက်နိုင်အောင်အချင်းသားတွေကိုအကူအညီပေးခဲ့တယ်ဆိုပြီးအပြစ်ဖို့ပြောဆိုသွားခဲ့ပါတယ်။တစ်ချိန်တည်းမှာပဲထရီပိုလီနဲ့ဘင်ဂါဇီမြို့တွေမှာထောင်နဲ့ချီတဲ့လစ်ဗျားပြည်သူတွေဟာမွတ်စလင်ညီအကိုများအဖွဲ့အပါအဝင်နိုင်ငံရေးပါတီတွေကိုဆန့်ကျင်တဲ့ကန့်ကွက်ပွဲတွေကိုဆင်နွှဲနေကြတာဖြစ်ပါတယ်။သူတို့ကတိုင်းပြည်တဝမ်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေပေါ်မှာအပြစ်တင်ပြောဆိုထားပါတယ်။ဆန့်ကျင်ဆန္ဒပြသူအတော်များများကထရီပိုလီမှာရှိနေတဲ့မွတ်စလင်ညီအကိုများအဖွဲ့ရဲ့ဌာနချုပ်ရုံးခန်းနဲ့တခြားအစ္စလာမစ်မဟာမိတ်ပါတီရုံးခန်းတွေကိုဝင်ရောက်စီးနင်းခဲ့ကြပြီးပြိဘောဂါတွေကိုဖျက်ဆီးခဲ့ကြပါတယ်။ဘင်ဂါဇီမှာရှိတဲ့မွတ်စလင်ညီအကိုများရုံးအဖွဲ့ရဲ့ရုံးခန်းကိုလည်းစီးနင်းခံရတဲ့အကြောင်းမျက်မြင်သက်သေတွေကပြောကြပါတယ်ရှင်။